Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ1ရက်နေ့မနက်ခင်းစီစဉ်နေကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းနိုမီတာ2432နဲ့40ရုပ်ကနေတိုက်ရိုက်အတန်းထွင်နေပါခင်ဗျာ။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကဆမ်မိုးပဲပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့တင်ပြပေးမှာပါစိတ်ပူဝင်စားစရာကောင်းတဲ့သတင်းတွေကတော့ပဲရစ်ရာသီဥတုထိပ်သီးညီလာခံမှာတက်ရောက်နေတဲ့ခေါင်းဆောင်တွေကိုသမ္မတအိုဘားမားကလက်ရှိအချိန်အခါကိုခွင့်ကောင်းယူပြီးတော့တိုးတက်မှုရရှိအောင်လုပ်ကြဖို့ပြောကြားလိုက်ပါတယ်သမ္မတအိုဘားမားဟာရုရှားသမ္မတနဲ့ပြင်သစ်နိုင်ငံမှာတွေ့ဆုံပြီးတော့တူရကီနိုင်ငံနဲ့ရုရှားနိုင်ငံကြားတင်းမာနေမှုကိုချော့ချပေးဖို့ပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့မနက်ဖြန်နေပြည်တော်မှာတွေ့ဆုံကြမယ်လို့သိရပါတယ်။ဒီလိုသတင်းတွေထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်တွေမှာဆိုရင
် The two largest economies in the world and the two largest carbon emitters.
ဒါကတော့ပဲရစ်မြို့မှာပြုလုပ်နေတဲ့ယာသီဥတုဆိုင်ရာထိပ်သီးညီလာခံမှာယာသီဥတုပြောင်းလဲမှုဖြစ်ပေါ်စေတဲ့ကာဗွန်တန်ငွေ့ထုတ်လွှတ်မှုချော့ချဖို့အရေးကြီးတဲ့အကြောင်းအမေရိကန်သမ္မတအိုဘားမားကပြောသွားတာပါအပြည့်စုံကသတင်းစီစဉ်ပြီးမှနားဆင်ရပါမယ်အဲ့နောက်မှာတော့မြန်မာစစ်ဘုတ်ချုပ်တွေရဲ့မြန်မာကြောက်စင်းလုပ်ငန်းမှာပါဝင်ပတ်သက်နေပုံအကြောင်း Global Witness အဖွဲ့ရဲ့သတင်းထုတ်ပြန်ချက်တွေကိုဥမ္မောင်မောင်သိန်းကတုံ့ပြန်တဲ့အကြောင်းဒေါံဆန်းစုကြည်ရဲ့အမျိုးသားပြန်လည်တက်မြက်ရေးအတွက်တွေးဆမှုမြစ်တာရက်ခံချက်ကိုတတ်မှတ်ချိန်တည်းစော်ပြီးတွေးဆမှုထုတ်ပြန်လိုက်တဲ့အကြောင်းကိုကောင်းတဲ့လက္ခဏာလို့သုံးသပ်ကြတဲ့အကြောင်းနဲ့မြမတက်မတော်ကနေခလေးစစ်သားဖြစ်စုဆောင်ခံရသူ50ကျော်ကိုထုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုလည်းကြားမှာပါဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ခင်ဗျာ
ပဲရစ်ဥရူရာသည်ထိတ်သီးညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးတော့ကမ္ဘာမြေကြီးကိုထိမ့်သိမ်းထားနိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုအခွင့်ကောင်းယူပြီးတိုးတက်မှုရရှိအောင်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ညီလာခံကိုတက်ရောက်နေကြတဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေအနေနဲ့လောင်စာဆီတွေတုံးဆွဲမှုကထွက်လာတဲ့မိခိုးငွေတွေရော့ချပြီးတော့ကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်ကြဖို့အတွက်အရေးကြီးစဉ်းစားဆုံးဖြတ်ကြဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရရှိခဲ့ပြီးဖြစ်တဲ့တိုးတက်မှုတွေကိုနမူနာပြပြီးတော့သမ္မတအိုဘားမားကတိုက်တွန်းပြောကြားလိုက်ပါတယ်။အဲ့ဒီတိုးတက်မှုတွေကိုအခြေခံပြီးတော့လူသားမျိုးနွယ်အတွင်းထာဝရတိုးတက်ကောင်းမွန်စေမယ့်အခြေခံအုတ်မြစ်ဖြစ်လာအောင်ပြောင်းလဲလှုပ်ဆောင်ကြဖို့ပဲရစ်ညီလာခံကိုတက်ရောက်လာသူတွေရဲ့လုပ်ငန်းတာဝန်ဖြစ်တဲ့အကြောင်းယာယီဖြည့်ရှင်းတဲ့ပုံစံမျိုးမဟုတ်ပဲအနာဂတ်မှာကာဗွန်တန်ငွေတွေရော့ချစေနိုင်မယ့်ရေရှည်မဟာဗျူဟာချမှတ်လှုပ်ဆောင်ကြဖို့လေသမ္မတအိုဘားမားကပြောဆိုပါရယ်ဒီထိပ်သီးညီလာခံရဲ့ရည်မှန်းချက်ဟာဥရုယာသည်ပြောင်းလဲမှုကိုဖြစ်ပေါ်စေတယ်လို့ယူဆထားတဲ့လောင်စာဆီတုံးဆွဲမှုကနေထွက်ပေါ်လာတဲ့မိခိုးငွေတွေရှော့ချပြီးတော့ဆက်မှုဒေါ်လာရေးမစခင်ခေတ်ကရရှိခဲ့တဲ့အပူချိန်လောက်ရောက်အောင်ကမ္ဘာအပူချိန်ပြင်းမြ1ဒီဂရီဆန်စီယပ်စ်ထက်မနည်းမပိုအောင်ကန့်သတ်ထားကြဖို့ဖြစ်ပါတယ်အခုနှစ်တွင်ကမ္ဘာအပူချိန်ဟာပြင်းမြ1ဒီဂရီဆန်စီယပ်စ်ကအထိတက်လာလိမ့်မယ်လို့လာလာရှိနေတဲ့အကြောင်းကုလသမဂ္ဂရာသီဥတုဆိုင်ရာအေဂျင်စီကပြောကြားထားတဲ့အတွက်ကုလသမဂ္ဂကချမှတ်ထားတဲ့ရာထားချက်ထက်ထက်ဝက်နီးပါးရောက်လာနေပြီဖြစ်ပါတယ်။သမ္မတအိုဘားမားဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းကြားဒီခါမှာခင်ဗျာတနင်္လာနေ့မှာတရားတွေ့ဆုံပြီးတော့အရေးပေါ်ချိန်ချောက်လာနေတဲ့ရာသီဥတုပြောင်းလဲမှုပြေးကိုဆွေးနွေးခဲ့ပါတယ်။
ပြည်ရဲ့သတင်းဘက်ကရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချခဲ့မှုနဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားကဝမ်နေကြောင်းရုရှားသမ္မတပူတင်နဲ့တနင်္လာနေ့ကတွေ့ဆုံစဉ်ပြောကြခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့တင်းမာမှုတွေလျှော့ချဖို့ရုရှားခေါင်းဆောင်ကိုတိုက်တွန်းလိုက်ပါတယ်။ပဲရစ်မြို့ပြင်မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာထိပ်သီးညီလာခံဘေးဘက်မှာခေါင်းဆောင်တို့ဦးတို့မိနစ်30ကြာတွေ့ဆုံခဲ့တာဖြစ်ပါတယ်။ရုရှားဂျက်လေယာဉ်ကိုတူရကီကသူ့ရဲ့လေပြင်းပိုင်တဲ့ထဲဝင်ရောက်မှုကြောင့်ပစ်ချခဲ့တယ်လို့ပြောခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်အပြင်နောက်ပိုင်းကယ်ဆယ်ဖို့ဂျိုးပန်းအားထုတ်မှုကြောင့်ရုရှားလေယာဉ်မှူးနဲ့အတူအမှုတန်းတူတည်ဆုံခဲ့ရပါတယ်။မစ္စတာပူတင်ကတူရကီအပေါ်တုံ့ပြန်တဲ့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ခေါင်းဆောင်တို့ဦးတို့တွေ့ဆုံပွဲအတွင်းစီးရီးယားပြည်တွင်းစစ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးသမ္မတဘာရှားအယ်အာဆတ်ကိုဖြုတ်ချဖို့ကြိုးစားနေတဲ့သဘုံတက်တွေနဲ့သ သူအစိုးရပေါ်တစ္ဆာခန်နဲ့တက်တီကြား၄နှစ်ခွဲကြာပဋိပက္ခကိုနိုင်ငံရေးအရအဖြေရှာဖို့လိုအပ်ကြောင်းသဘောတူခဲ့ကြပါတယ
်ပြီးခဲ့တဲ့သတင်းပတ်အတွင်းဆီးရီးယားနဲ့တူရကီနယ်စပ်မှာပြစ်ချခံခဲ့ရတဲ့ရုရှားတိုက်လေယာဉ်ဟာတူရကီလေပိုင်နက်ကိုချိုးဖောက်ခဲ့တာဖြစ်တဲ့အကြောင်းတူရကီနိုင်ငံနဲ့ကိုပိုင်ရရှိထားတဲ့သတင်းရင်းမြစ်တွေကတက်တည်ထောက်ထားတွေကိုအမေရိကန်ပြည်ထောင်စုကရရှိထားတယ်လို့ဆိုပါတယ်ရထားတဲ့သတင်းချက်လက်တွေအရရုရှားတိုက်လေယာဉ်ဟာတူရကီလေပိုင်နက်နယ်မြေကိုချိုးဖောက်ခဲ့တာကိုပြသနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးအဲလစ်ဘက်ထရူဒီယိုကတနင်္လာနေ့ဝါရှင်တန်ဒီစီမှာသတင်းတောက်တွေကိုပြောဆိုပါတယ်လေပိုင်နက်ကိုမကျူးလောက်ခင်တူရကီကရုရှားလေယာဉ်မှုကိုအကြိမ်ကြိမ်တရိပ်ပေးခဲ့တဲ့အကြောင်းရုရှားလေယာဉ်ကဘာမှတုံ့ပြန်မှုမပြုလုပ်ခဲ့ဘူးဆိုတာကိုသိရကြောင်းပြောခွင့်ရအမျိုးသမီးကပြောပါတယ်ရုရှားဘက်ကတော့သူ့ရဲ့လေယာဉ်ဟာစီးရီးယားဒီပိုင်းနက်ကိုဘယ်တော့မှမကျော်ခဲ့ဘူးလို့ခုခံပြောဆိုနေပါတယ်တိုက်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းတဘုံတွေထိန်းချုပ်ထားတဲ့ဒေသတွင်းကိုပြက်ကျသွားခဲ့တာပါတူရကီဝန်ကြီးချုပ်အာမက်ဒါဗူဒူကလကတော့အခုရုရှားလေယာဉ်ကိုပြစ်ချခဲ့တာနဲ့ပတ်သက်ပြီးတော့သူ့နိုင်ငံအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်
ပဲရစ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးအမေရိကန်ပြည်ထောင်စုကဗီဇာကင်းလွတ်ခွင့်အစီအစဉ်ကိုတနင်္လာနေ့ကပို့ပြီးတင်းကျလိုက်ပါတယ်။လက်ရှိဗီဇာမလိုဘဲအမေရိကန်နိုင်ငံကိုလာရောက်နိုင်တဲ့ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း38နိုင်ငံကအမေရိကန်ကိုလာရောက်ကြမဲ့ခရီးသည်တွေအတွက်စီစစ်မှုအသစ်တွေချမှတ်လိုက်ပါတယ်။အင်တာနက်ပေါ်ကနေဗီဇာကင်းလွတ်ခွင့်လျှောက်ထားတဲ့စီစစ်မှုစနစ်ကိုအမိမြေလုံခြုံရေးဌာနကချက်ချင်းပြောင်းလဲခဲ့ရမှာအမေရိကန်ကိုလာရောက်မဲ့ခရီးသည်တွေအနေနဲ့အကြမ်းဖက်သမားတွေခိုးလုံရနေရာတွေလို့အမေရိကန်ကယူဆတဲ့နိုင်ငံတွေထံသွားလာခဲ့ခြင်းရှိမရှိကိုလည်းစစ်ဆေးသွားမှာဖြစ်ပါတယ်။ဒါအပြင်ခီးတဲ့တွေအနေနဲ့လေရင်ပေါ်မတက်မီစစ်ဆေးရမှာလက်ဝေနှိပ်တာတပ်ပုံရိုက်တာတွေကိုလည်းအသုံးပြုသွားဖို့အမေရိကန်အစိုးရကလေ့လာသုံးသပ်နေပါတယ်။ဗီဇာကင်းလွတ်ခွင့်အစီအစဉ်အရနိုင်ငံပေါင်း38နိုင်ငံကနေအမေရိကန်နိုင်ငံကိုခီးသွားပေါင်းတန်း20လောက်လာရောက်ကြတာလည်းဖြစ်ပါတယ်။
ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကအင်ကာနီမနက်ဖက်သတင်းတွေဆက်လက်ကြေညာနေပါတယ်။ရွေးကောက်ပွဲမှာအစိုးရတွေဖွင့်နိုင်တဲ့အထိအပြတ်တက်နိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့ဟာလာမယ့်ဒီဇင်ဘာလ2ရက်မနက်ပိုင်းနေပြည်တော်မှာတွေ့ဆုံကြဖို့နှစ်ဖက်သဘောတူညီလိုက်ပြီးဖြစ်ပါတယ်။တမ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်လည်းမနက်ဖက်နေ့လယ်ပိုင်းမှာကာဝေးဦးစီးချုပ်ယုံအဲ့ဒီတားမှာတွေ့ဆုံကြဖို့ရှိပါတယ်။ဒီလိုတိကျစီတွဲဆုံမှုတွေကဘလို့အကြောင်းအရာတွေဆွေးနွေးကြမယ်ဆိုတာကတော့အစိုးရဘက်ကတော့တက်မတော်ဘက်ကပါထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးဒေါအောင်ဆန်းစုကြည်နေအင်းကျဲချုပ်လွတ်မြောက်လာခဲ့ပြီးတဲ့နောက်ပိုင်းသမ္မတဦးသိန်းစိန်နဲ့တိကျတွဲဆုံခဲ့တယ်လို့တခြားအရေးပါတဲ့နိုင်ငံရေးခေါင်းဆောင်တွေအစိုးရအကြီးအကဲတွေတက်မတော်ခေါင်းဆောင်တွေနဲ့လည်းတွဲဆုံမှုတွေပြုလုပ်ခဲ့တာမှာတိတိတသာမြင်သားတဲ့တိုးတက်မှုတော့ရှိခဲ့ပါဘူးဒါပေမဲ့အခုတွဲဆုံမှုမှာတော့အရင်ချိန်နေတဲ့ကွဲပြားတာကြောင့်ထူးခြားမှုရှိမယ်လို့မျှော်လင့်နေကြပါတယ်
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ချစ်ကြည်ရင်းနှီးတဲ့နိုင်ငံသားရေးမူဝါဒကိုဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချုံရင်းကတင်းလာနေမှာပြောပါတယ်ပုံမှန်သတင်းစာချင်းရှင်းလင်းပွဲအတွင်းတရုတ်မြန်မာအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေကြားရမှာသူကအဲ့လိုပြောသွားတာပါအနိုင်ရ NLD ပါတီအတွက်ဟွာကချီးကျူးပြောဆိုလိုက်ပြီးအိန္ဒိချင်းမြန်မာနိုင်ငံအနေနဲ့နိုင်ငံရေးတည်ငြိမ်မှုတိုင်းသားစည်းလုံးညီညွတ်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေပေါ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကဆိုပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကိုယ်စားလှယ်တွေဟာအခုသတင်းပတ်အတွင်းဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့တောင်ကိုရီးယားနိုင်ငံဆိုမြို့မှာထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ခင်ဗျာ
။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုဦးစံမိုးဝင်းနဲ့ကိုညောင်ဝင်းအောင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။အခုဆိုရင်ကမ္ဘာခေါင်းဆောင်150ကျော်ဟာပဲရစ်မြို့မှာရောက်ရှိနေကြပါပြီ။သူတို့ဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့အပူချိန်မြင့်တက်နေတာကိုစိုးရွားတဲ့တက်ရောက်မှုတွေဖြစ်စေနိုင်တဲ့အဆင့်ရောက်မလာအောင်ထိန်းထားဖို့နဲ့တစ်ကမ္ဘာလုံးယာတိဥရုပြောင်းလဲမှုဖြစ်နေတာကိုတုံ့ပြန်ဆောင်ရွက်ကြဖို့အတွက်သဘောတူလှုပ်ဆောင်ချက်တွေချမှတ်နိုင်မဲ့ကုလသမဂ္ဂထိပ်သီးညီလာခံကိုတက်ရောက်ဖို့ပဲရစ်မြို့မှာရောက်နေကြတာဖြစ်ပါတယ်။သတင်းတော့ Jeff Custer ပေးပို့ထားတဲ့သတင်းကိုကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ။အမေရိကန်သမ္မတဘားရက်အိုဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေဟာတနင်္လာနေ့မနက်ကဒီညီလာခံကိုတက်ဖို့ပဲရစ်မြို့မှာစုဝေးရောက်ရှိနေကြတာပါ။ထိပ်သီးညီလာခံကိုတရားဝင်ဖွင့်လှစ်တဲ့အခမ်းအနားမတိုင်ခင်သမ္မတအိုဘားမားကတရုတ်သမ္မတစီဂျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နဲ့အမေရိကန်နိုင်ငံတွေဟာယာတိဥရုပြောင်းလဲမှုဖြစ်စေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုကိုကန့်သတ်ဖို့အရေးကြီးတဲ့သဘောတူညီချက်တွေရအောင်ကြိုးစားမယ်ဆိုတဲ့ပုံညီမှန်းချက်နဲ့ဒီညီလာခံကိုလာခဲ့ကြတာလို့မစ္စတာအိုဘားမားကပြောပါတယ
်
ကျွန်တော်တို့ဟာကမ္ဘာပေါ်မှာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တယ်လို့ကာဗွန်ဓာတ်ငွေ့အများဆုံးထုတ်လုပ်တဲ့နှစ်နိုင်ငံလည်းဖြစ်တဲ့အတွက်ထုတ်လုပ်မှုရော့ကျအောင်လုပ်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်မနေ့ကဆိုရင်ဘေကျင်းမြို့မှာ2020ပြည့်နှစ်နောက်ပိုင်းရာသီဥတုဆိုင်ရာရည်မှန်းချက်တွေအတွက်တမိုင်းဝင်ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံပေါင်း180ကျော်ကလည်းကိုယ်ပိုင်ရည်မှန်းချက်တွေအလားတူထုတ်ပြန်လာကြပါတယ်။ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့နှစ်နိုင်ငံရဲ့ခေါင်းဆောင်နိုင်မှုဟာအလွန်အရေးပါတာကိုတွေ့နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ရင်သမ္မတစီရဲ့အစဉ်တစိုက်ပူးပေါင်းဆောင်ရွက်မှုအတွက်လည်းကျေးဇူးတင်ကြောင်းပြောလိုပါတယ်။
ဒီညီလာခံရဲ့ရည်မှန်းချက်ကတော့တကမ္ဘာလုံးမှာရာသီဥတုပူနွေးလာတာကိုပြန်မြအပူချိန်1ဒီဂရီဆယ်စီယပ်လောက်ဒါမှမဟုတ်စက်မှုတော်လန်ရေးခင်မတိုင်ရင်ကရှိခဲ့တဲ့အပူချိန်တက်ရော့နေတဲ့ပမာဏလောက်မှာပဲရှိနေအောင်ထိန်းထားဖို့ဖြစ်ပါတယ်။အဲ့ဒီတော့ရာသီဥတုပြောင်းလဲမှုကိုအဓိကဖြစ်စေတဲ့အကြောင်းတစ်ခုဖြစ်တဲ့ရုပ်ကျွင်းလောင်စာတွေအသုံးပြုရာကနေဓာတ်ငွေ့ထုတ်လွှတ်မှုကိုလျှော့ချရမှာဖြစ်ပါတယ်။ကုလသမဂ္ဂရာသီဥတုအေဂျင်စီရဲ့ပြောကြားချက်အရဆိုရင်အခုနှစ်အကုန်မှာတင်မဲ့တကမ္ဘာလုံးပြင်းမြအပူချိန်ဟာ1ဒီဂရီဆယ်စီယပ်တိုးလာဖို့ရှိနေပါတယ်။ဒါဟာကုလသမဂ္ဂကထိန်းထားဖို့ရည်မှန်းထားတဲ့အပူချိန်ရဲ့တဝက်အထိရှိလာမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှူးဘန်ကီမွန်းကအခုရတဲ့အခွင့်အရေးကိုအသုံးချပြီးတခုခုလှုပ်ဆောင်ကြဖို့တက်ရောက်လာတဲ့ခေါင်းဆောင်150ကျော်ကိုတိုက်တွန်းရင်းထိပ်သီးညီလာခံကိုဖွင့်လှစ်ပေးလိုက်ပါတယ်
။ Bold climate action is in the national interest.of every single country represented at this conference.
ရာသီဥတုပြောင်းလဲမှုအတွက်ရဲတင်းနဲ့လှုပ်ဆောင်ချက်တွေစားလို့ဖို့ဟာဒီညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတိုင်းရဲ့အကျိုးစီးပွားနဲ့ဆိုင်တဲ့ကိစ္စဖြစ်ပါတယ်။အခုအချိန်ဟာဖြစ်လူနီးပါးကာလမဟုတ်တော့ပါဘူး။ကျွန်တော်တို့ဟာနိုင်ငံအားလုံးသဘောတူလိုက်နာနိုင်တဲ့အပြင်ရှင်းလင်းပြသပြီးတာရှည်ခံတဲ့ဥတီကြံမျိုးရှိတဲ့ရာသီဥတုဆိုင်ရာလှုပ်ဆောင်ချက်တွေစတင်ချမှတ်ကြဖို့လိုပါတယ်။အခုပဲရစ်ညီလာခံဟာဒီကိစ္စအတွက်ပြတ်သားတဲ့အချိုးအခွေတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ဟာကာဗွန်ထုတ်လွှတ်မှုလျှော့ချပြီးရာသီဥတုကောင်းမွန်တဲ့အနာဂတ်တစ်ခုစီကိုဥတီနေတဲ့အပြင်ဒီအခြေအနေတွေကနေနောက်ပြန်လှည့်တော့မှာမဟုတ်ဘူးဆိုတာကိုတကမ္ဘာလုံးသိအောင်လုပ်ဖို့လိုပါတယ
်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကနိုင်ငံပေါင်း195နိုင်ငံတက်ရောက်တဲ့ဒီညီလာခံမှာမဖြစ်မနေလှုပ်ဆောင်ကြရမယ့်သဘောတူညီချက်တွေရဖို့အတွက်အခက်အခဲတွေရှိနေတာကိုသတိပေးပြောကြားလိုက်ပါတယ်။ဒီထဲမှာဘလို့သဘောတူညီချက်မဆိုဥပဒေကြောင်းအရအရာတရားဝင်မှုရှိဖို့ဆင်းရဲတဲ့နိုင်ငံတွေလိုက်လုံနိုင်အောင်ငွေကြေးထောက်ပံ့ပေးဖို့နဲ့ဖန်လောင်အိမ်တန်းငွေထုတ်လွှင့်မှုကိုကန့်သတ်ဖို့ဂရီကွတ်တွေကိုလိုက်နာဆောင်ရွက်မှုရှိမရှိအပေါ်စစ်ဆေးစောင့်ကြည့်ဖို့စတာတွေပါဝင်ပါတယ်။ဒီနှစ်အထိနိုင်ငံပေါင်း183နိုင်ငံကယာတိဥရုပြောင်းလဲမှုကိုတုံ့ပြန်မှုသူတို့ရဲ့ရေရှည်အစီအမံတွေကိုအသီးသီးထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်။ဒါပေမဲ့ဒီညီလာခံမှာတော့ခက်ခဲတဲ့စိစက်ညှိနှိုင်းမှုတွေဆက်လုပ်ကြဖို့မျှော်လင့်ရပြီးဒီကိစ္စနဲ့ဆက်ဆက်နေတဲ့နိုင်ငံတကာအစည်းအဝေးတွေကိုဒီဇင်ဘာလ17ရက်အထိဆက်လုပ်သွားဖို့ရှိနေပါတယ်။2009ခုနှစ်ကလည်းကိုပင်ဟေဂွန်မြို့မှာကျင်းပခဲ့တဲ့ညီလာခံမှာအလားတူတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့သဘောတူညီချက်တွေရဖို့ကြိုးစားခဲ့ပြီးမြဲချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားသဘောထားကွဲလွဲမှုကြောင့်ပြတ်ပြားခဲ့ရပါတယ
်။ဟုတ်ကဲ့ပါခုဆက်လက်ပြီးတော့အမျိုးသားပြန်လည်တက်မြက်ရေးအတွက်တွေ့ဆုံမှုဒေါံစန်းစုကြည်ရဲ့မြစ်တာရက်ခံချက်ကိုသမရဦးသိန်းစင်ရောဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပါတတ်မှတ်ထားတဲ့အချိန်နဲ့စော်ပီဒီဇင်ဘာ2ရက်နေ့မှာတွေ့ဆုံမှုတုံ့ပြန်လိုက်တာဟာတိုင်းပြည်အနာဂတ်အတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကဲခတ်သူတွေကသုံးသပ်ကြပါတယ်။ကိုညောင်ဝင်းအောင်ကဆက်လက်တင်ပြပါမယ်ခင်ဗျာ
။နိုင်ငံတော်သမ္မတအပါအဝင်တမတော်ကာကွယ်ဦးစီးချုပ်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌနဲ့ပါအမျိုးသားပြန်လည်တင့်မြတ်ရေးအတွက်တွေ့ဆုံလို့ကြောင်းအနိုင်ရ NLD ပါတီခေါင်းဆောင်ဒေါံဆန်းစုကြည်ကနိုဝင်ဘာလ10ရက်နေ့မှာတီးသန့်စီစာရေးသားပေးပို့ခဲ့တာပါ။ သမရဦးသိန်းစိန်နဲ့တမတော်ကောင်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးသွားချိန်ဒီဇင်ဘာလကုန်ပိုင်းလောက်မှတွေ့ဆုံနိုင်လိမ့်မယ်လို့အစောပိုင်းမှာအကြောင်းပြန်ကြားထားတာပါဒါပေမဲ့ဒီဇင်ဘာလ2ရက်နေ့မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံသွားဖို့သမရကရောတမတော်ကောင်ဝေးဦးစည်းချုပ်ကပါအကြောင်းပြန်ကြားလိုက်တဲ့အတွက်တိုင်းပြည်အနာဂတ်အတွက်ကောင်းတဲ့လက္ခဏာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာခေတ္တနေထိုင်နေတဲ့1990ခုနှစ်ရွေးကောက်ပွဲအနံ့ရလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါက်တာတင့်ဆွေကကြိုဆိုလိုက်ပါတယ
်။ဒေါ်အောင်ဆန်းစုကြည်နဲ့ဆိုင်ရေးပြီးတော့တောင်းဆိုတဲ့ကောင်းဆောင်တူဦးထဲမှာတူဦးပဲတွေ့ရပြီးကျန်တဲ့နှုတ်မတွေ့ရသေးတဲ့ကာလာလေးရပိုင်းတွင်းမှာအခုလိုသူတို့ပြောထားတဲ့ရက်တဲစောလာတဲ့ပေါ်ကပါလဲဆိုတော့အဲ့ဒါသူတို့ပြောပြီးတဲ့နောက်ပေါ့နော်ဒီကောင်းဆောင်တို့ကနေစပြန်ပြီးတော့ပြောတဲ့နောက်ပိုင်းမှာအနေထားတွေကိုကြည့်တဲ့အခါမှာဒေါ်အောင်ဆန်းစုကြည်ဒီကဘယ်လိုဆောင်ရွက်တယ်လဲပြည်သူလူထုကဘယ်လိုမျှော်လင့်တယ်လဲဆိုတဲ့အချက်ဒီကိုမူတည်ပြီးသူတို့လေ့လာသုံးသပ်ပြီးတော့ငါတို့စောတွေ့တာကတော့ငါတို့တွေ့ရောတိုင်းပြည်တွေ့ရောကောင်းမယ်လို့ယူဆပြီးမင်္ဂလာနဲ့ဆုံးဖြတ်ချက်ဒီကိုတားလို့ထင်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်တွေ့ဆုံခွင့်တောင်းခဲ့ပြီးနောက်ပိုင်းပြည်ထောင်စုလွတ်တော်ဥက္ကဋ္ဌဦးရွှေမန်းတူဦးထဲနဲ့သာအခုချိန်ထိ5ချိန်တွေ့ဆုံခွင့်ရခဲ့ပေမဲ့ဘယ်လိုအကြောင်းအရာတွေဆွေးနွေးကြတယ်လဲဆိုတာကိုနှစ်ဖက်စလုံးကအခုထိထုတ်ပြောတာမျိုးမရှိသေးပါဘူးဒီဇင်ဘာလ2ရက်နေ့သမရနယ်ရောတက်ချုံနယ်ပါဒေါ်ဆန်းစုကြည်တွေ့ဆုံခြင်းမှာသူတို့ဆွေးနွေးပွဲအတွင်းဘယ်လိုအကြောင်းအရာတွေလွှမ်းမိုးနေမလဲဆိုတာကိုဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်ပထမအဦးဆုံးပေါ့လေဒီဇင်ဘာ2ရက်နေ့မှာကောင်းဆောင်နှစ်ဦးကတွေ့မယ်ဆိုတဲ့တင်ထွက်လာတဲ့အဟာကိုကြည့်လို့ရှိရင်အဲ့ဒီသမရကြီးနဲ့ကာချုပ်လည်းပဲဒီဆုံးဖြတ်ချက်မထွက်ခင်မှာကြီးညာချက်မထွက်ခင်မှာတိုင်ပင်ဆွေးနွေးမှုရှိနိုင်တယ်လို့ကျွန်တော်မှန်းကြည့်တယ်နောက်ဘာပြောကြမလဲဆိုတဲ့အခါမှာသမရနဲ့တွေ့တဲ့အခါမှာပြောရမှာ ਨੇ ကောင်ဝေးဦးစည်းချုပ်နဲ့တွေ့တဲ့အခါမှာပြောရမှာမတူတာတွေတော့ရှိတယ်ခင်ဗျာသမရနဲ့ဆိုရင်တော့ဒီလုံလုံလုံကြီးအရာဒီအာဏာလွှဲပြောင်းရေးတနည်းအားဖြင့်စိုးရဟောင်းကနေစိုးရတစ်လွှဲပြောင်းရေးကိစ္စကိုအဓိကဥတီမယ်လို့ကျွန်တော်မှန်းဆပါတယ်အဲ့ဒါကအာဏာလွှဲပြောင်းရေးမတိုင်ခင်အထိမှာနောက်ထပ်လည်းတွေ့ဆုံဆွေးနွေးရအောင်မဲ့စီစဉ်တဲ့ကဒါပထမအဦးဆုံးဟိုခြေလှမ်းဆွေးနွေးပွဲဖြစ်လိမ့်မယ်လို့အတမဒါနဲ့ပတ်သက်တော့ကျွန်တော်ယူဆပါတယ်။ဒီချိန်ထဲမှာကာကွယ်ဥစည်းချုပ်နဲ့ကြတော့ဘလို့သဘောမဆံမင်းနဲ့နိုင်ငံရေးသဘောဆံတနည်းအားဖြင့်အနာဂတ်ပမာဏနိုင်ငံကိုပုံဖော်ရေးကိုဆောင်ပေးနိုင်လို့ယူဆတယ်။ဒါကြောင့်ဆို2008ဖွဲ့စည်းပုံရဟာဒီတက်ဘရောမှာဟိုအမျိုးသားနိုင်ငံရေးမှာဥဆောင်တဲ့ကဏ္ဍဆိုတဲ့အခြေခံကြီးကရှိတာတော့ဒီပေါ်မှာပြုပြင်တဲ့အခြေအနေကိုတော့ဆန်းစုကြည်ကပြုပြင်မှုဆန္ဒပြောကောင်းပြောပါလိမ့်မယ်။ပြောတဲ့အခါမှာလေဒီကလည်းကာရဲဆွေးနွေးပွဲပြီးအနာလွဲပြုံနဲ့ပြီးမဲ့ကိစ္စမဟုတ်ဘူးပေါ့နော်။နောက်ကာဝေးဥသိချုပ်ကဒီအမေရိကန်သတင်းစာကိုပြောတာကသူကအစင်းနဲ့ဖြစ်နေပြီဆွေးနွေးကြလည်းရတယ်။မြေတားလည်းဖြစ်ဖို့သူကတော့အစင်းင်းလို့သူပြောထားတယ်ခင်ဗျာအဖြစ်တဟာတမကျေပြန့်ပြီးတော့ပေါ့ပေါ့ပါပါလည်းပြောတဲ့သဘောဖြစ်တော့ဒါလာလာကောင်းတယ်ပေါ့နော်။အဲတော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရောနောက်တစ်ခါဒီနေ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားတွေနဲ့တိုက်နေတဲ့တိုက်ပွဲတွေရောနောက်ပမာဏကမှာအရေးကြီးဆုံးဖြစ်တဲ့ဒီငင်းငိုင်းရဖြစ်စဉ်နောက်တော့အောင်သောက်ပြည်ကိုလည်းကသူ့ရဲ့ပမာဥဆုံးဟာဒါမျိုးသားပြန်နေရကြသေးရေဆိုတော့အဒီပေါ်မှာကာကွယ်ဦးစည်းချုပ်နဲ့တောင်သောက်ပြည်မှာပြောစရာအများကြီးရှိတယ်ကာကွယ်ဦးစည်းချုပ်နဲ့ကြတော့အနာလွဲပြီးတဲ့နောက်တောင်မှတောင်သောက်ပြည်စုကြည်နဲ့ဒီလိုလေးနဲ့တဆွေလေးပွဲဒီကိုဥတီဖို့အတွက်တပ်ပမာချီလန်လို့ကျွန်တော်တို့မှတ်ပါတယ်ခင်ဗ
ျအခုလိုနိုင်ငံကောင်းဆောင်တွေအမျိုးသားပြန်လည်တင့်မြတ်ရေးဆွေးနွေးကြတဲ့အခါရခင်စေအစိုးရရဲ့လိုရက်နဲ့ပတ်သက်လို့အာဂါရမထားပဲတင်မုန်းချေရီတွေကိုဆွေးနွေးပွေရရှိလိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်။ဘယ်လိုအဖြစ်ဖြစ်အရင်သတ်မှတ်ချိန်တက်စောပြီးခေါင်းဆောင်တွေကြားတွေ့ဆုံမှုကိုတော့သူ့အနေနဲ့ဝမ်းမြောက်ကြိုဆိုကြောင်းဒေါက်တာတင့်ဆွေကပြောပါရယ်ခင်ဗျာ
။ကိုညောင်ဝင်းအောင်ဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာကြောက်စိန်လုပ်ငန်းမှာပါဝင်ပတ်သက်နေတဲ့စစ်ဘုတ်ချုပ်ဟောင်းနေတဲ့စီးရင်မှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီအထွေထွေအတွင်းမူဟောင်းဦးမောင်မောင်တိန်ပါဝင်နေတယ်ဆိုတဲ့အထောက်အထားခိုင်ခိုင်လုံရှိနေကြောင်း Global Witness ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်ကကြောက်စိန်လုပ်ငန်းတွေကြောင်းထုတ်ပြန်ထားတဲ့ Global Witness ရဲ့အစီရင်ခံစာမှာပါတဲ့ဆွဆွဲချက်အချို့နဲ့ပတ်သက်ပြီးမှန်ကန်မှုမရှိတဲ့အကြောင်းဦးမောင်မောင်တိန်ကလည်းနိုဝင်ဘာလ28ရက်နေ့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ Matt Engineer ကအကြောင်းစုံကိုတင်ပြမှာပါခင်ဗျာ
။မြန်မာကြောက်စိန်လုပ်ငန်းဟာနိုင်ငံရဲ့ GDP အသက်တင်ထုတ်လုပ်မှုတစ်ဝက်ကျော်ရှိတဲ့ American Dollar Billion 30ကျော်ဝင်ငွေပမာဏရှိနေပါတယ်။အဲ့ဒီဝင်ငွေကိုဘယ်သူတွေအကျိုးအမြတ်ခံစားနေတယ်လဲဆိုတာလန်ဒန်အခြေစိုက် Global Witness ကစုံစမ်းထားတဲ့အစီရင်ခံစာကိုဒီလအစောပိုင်းကထုတ်ပြန်ခဲ့တာပါ။အဲ့ဒီမှာပါဝင်ပတ်သက်နေတဲ့သူတွေဟာဗိုလ်ချုပ်မှုကြီးတန်းရွှေအငိမ့်စား၊ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့အထွေထွေအတွင်းရေးမှူးဟောင်းဦးမောင်မောင်သိန်း၊ပ ထီထောင်စုဝင်ကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ဟောင်းအောင်မြင့်ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနရဲ့ဒုဝင်ကြီးဖုံးဆွေတို့ဖြစ်တယ်လို့ဖော်ပြထားတာနဲ့ပတ်သက်လို့ဥမမောင်သိန်းတဦးရဲကနေသူ့အနေနဲ့ဒီကြောက်စိမ့်လုပ်ငန်းနဲ့မပတ်သက်ကြောင်းသတင်းစာရှင်းလင်းပွဲကိုနိုဝင်ဘာလ28ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာပါ
။ဒီကောက်ဝဲပြီးသွားတဲ့အချိန်မှာဒီလိုပုံမှာတာနာနားလေပြီးတော့သဘောပေါက်တဲ့ညီပဲကနေဒီတိုင်းနေလို့ရှိရင်ညီပဲကစိတ်စိတ်နေလို့ရေငူခံရောက်တယ်။ဒါကြောင့်မို့လို့ပြန်လေပြီးတော့ဖြစ်ရှင်းမှာဖြစ်ရှင်းဖို့ကျွန်တော်ပြန်ပြီးတိုက်ဖို့နဲ့အတွက်
ဒါပြင်တားဖြစ်သူဦးနေအောင်ဟာကြောက်စိမ့်လုပ်ငန်းအဓိကလုတ်ကင်နေတဲ့ကုမ္ပဏီတွေကနေအကျိုးအမြတ်တွေခံစားနေရဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လဲဦးမောင်မောင်သိန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်သားကဦးနေပါဟုတ်ပြီပါဒါရည်ရဲ့ကောင်ကျွန်တော်မဟုတ်ပါဘူးဆိုတာမျိုးကိုကျွန်တော်ပဲကနေရှင်းနေတယ်ကကျွန်တော်ရဲ့ရှင်းရည်ကြတဲ့ပုံမှာဟုတ်တယ်ဘုရားကျွန်တော်ကစုံနိုင်ပါလေလို့ကျွန်တော်ခေါ်ထုတ်နိုင်ပါလေလို့ကျွန်တော်မြင်နေယူသားပါပြည်ပြဆင်းချက်
Global Witness ရဲ့အစီအခံစာမှာပါတဲ့အချက်တွေနဲ့ပတ်သက်လို့ဥမမောင်သိန်းအနေနဲ့အခုလိုပြန်ပြီးခြေပါတာကိုကြိုဆိုပေမဲ့အချက်လက်အတိအကျနဲ့ပြန်ပြီးညင်းဆိုတာမျိုးမရှိတဲ့အပြင် Global Witness ဘက်မှတိကျတဲ့အထောက်အထားတွေရှိနေတာကြောင့်ဥမမောင်သိန်းရဲ့တုံ့ပြန်ချက်ကိုသူတို့လက်မခံနိုင်ကြောင်းအစီအခံစာကိုရေးသားခဲ့သူဖြစ်တဲ့ Juman Kuba က VOE ကိုပြောပါတယ
် The seeds among one thing's response we've already set out in our report exactly the basis for believing that he is the beneficiary
တို့ခုထုတ်ပြန်တဲ့တုံ့ပြန်ချက်မှာအဓိကဖော်ပြထားတာကတော့ကျမတို့အစီအခံစာမှာဖော်ပြထားပြီးဖြစ်တဲ့ဥမမောင်သိန်းဟာဒီကော်မတီတွေရဲ့အဓိကပိုင်ဆိုင်သူဖြစ်တယ်ဆိုတဲ့အချက်ပါပဲကြောက်စင်းတွင်လုပ်ငန်းနဲ့ပတ်သက်သူတွေထံကရောတတူတွေမှာလုတ်ကင်နေကြတဲ့သူတွေရဲ့ပြောပြချက်တွေအရာရောကုမ္ပဏီရဲ့စာရွက်စာတမ်းတွေအရာရောဒီအချက်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဒါပြင်ခုလိုကျမတို့ဖော်ပြခဲ့တဲ့အချက်တွေနဲ့ပတ်သက်လို့ဘာကြောင့်မှန်ကန်ဘူးဆိုတာကိုလည်းအခိုင်အလုံသူကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့ကျမတို့ကနဦးပြောခဲ့တဲ့အချက်တွေဟာမှန်ကန်တယ်ဆိုတာကိုကျမတို့ကဆက်လက်ဆွဲကင်ထားတာဖြစ်ပါတယ်။
Global Witness ကရရှိထားတဲ့အထောက်အထားတွေအရဥမမောင်သိန်းဟာကြောက်စိမ့်လုပ်ငန်းကုမ္ပဏီတွေဖြစ်တဲ့မြက်ရမုံနဲ့မျိုးနွယ်ကုမ္ပဏီနှစ်ခုလုံးကိုပိုင်ဆိုင်ထားတဲ့အပြင်မျိုးနွယ်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးသုံးဦးထဲမှာတားဖြစ်သူဦးနေအောင်ဟာတဦးဖြစ်ပါဝင်နေပါတယ်။ဒါကြောင့်အစီအခံစာမထုတ်ပြန်ခင်မှာဆွဆွဲချက်တွေနဲ့ပတ်သက်ပြီးဥမမောင်သိန်းနဲ့တားဖြစ်သူဦးနေအောင်တို့စီကိုပေးပို့မေးမြန်းခဲ့ပေမဲ့အထောက်အထားနဲ့ပြန်ပြီးညှင်းဆိုချက်တွေကိုမရခဲ့တဲ့အပေါ်မှာသူတို့အနေနဲ့တန်တရားဖြစ်မိတယ်လို့ဂျူမန်ကူဘာကပြောပါတယ်
။ We also sent a letter to directly to the people involved at the time that we put out as we prepared for this report putting the allegations directly to them and the response we received was simply that they did not want to comment. They did notat the time respond to any of the points we put to them and it would have been
any the one tomorrow ga singhasa go pyu su ni dong ma thauk pyan mi di siswe che du ni pat de lu tong pyan ma lu kai kan shin than go sa yi a chang ja ke ba de thru bet ga ai dong ga tomorrow phop pya ke de a che twi ne pat de lu be lo ma ma tong pyan chin mu lu pyan ja ke ba de de ke lo di siswe che du ha ma man kan mu so yin ai a chain ga nyin che thauk de ma de di chaung sing long gan dui ma tomorrow twi shi ke de che ga do နိုင်ငံရေးရအာဏာသိမ်းထွက်မမှုရှိတဲ့လူတွေဟာကြောက်စိတ်တွင်းလုံကမှသူတို့ပါဝင်ပတ်သက်မှုကိုဖုံးကွယ်နိုင်ဖို့ကော်မတီနာမည်တချို့ကိုရှေ့တန်းကဗန်းပြခဲ့တယ်။မိသားစုဝင်တွေကိုတုံးခဲ့တာတွေ့ရပါတယ်။ဒါဟာစနစ်တစ်ခုလိုဖြစ်နေပါတယ်။နောက်ွယ်ရမှပုံပြီးအခုလိုလုပ်နေတဲ့ကိစ္စရပ်တွေကိုဖော်ထုတ်နိုင်ဖို့ကအရေးကြီးပါတယ်။
အခုလာမဲ့ဒီဇင်ဘာလ3ရက်ကြာသာပတေးနေ့မှာလဲနောက်ဆက်တွဲအစီရင်ခံစာအဖြစ်ထုတ်ပြန်ဖို့ရှိတယ်လို့အဲ့ဒီမှာလဲမြမကြောက်စိမ့်လုပ်ငန်းကုမ္ပဏီတွေကိုထိမ့်ချုပ်ထားတဲ့ UWSA ဝပြည်သွေးစီညွညွရေးအဖွဲ့နဲ့ပူးပေါင်းနေတဲ့မူရစ်ဘိမ့်မရင်ဝေစုခန်းအနေနဲ့အဓိကလွှမ်းမိုးထားတဲ့အထောက်အထားတွေကိုစုံစမ်းဖော်ထုတ်တင်ပြထားတယ်လို့ဂျူမန်ကူဘာက VOA ကိုပြောသွားပါတယ်ရှင်
ဒါကတော့မိုင်းအင်ဂျင်နိုင်တင်ပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အရွယ်မတိုင်ခင်စစ်သားဖြစ်စုဆောင်ခံခဲ့ရတဲ့ကလေးငယ်တွေက53ဦးကိုမြမတက်မတော်ကနှုတ်ထွက်ခွင့်ပြုခဲ့တဲ့အကြောင်း UNICEF မြန်မာကသတင်းထုတ်ပြန်ခဲ့ပါတယ်။ကလေးအခွင့်အရေးလှုပ်ရှားနေသူတွေကတော့စစ်တပ်နဲ့တိုင်းရင်းသားတပ်တွေမှဆန္ဒမပါဘဲခိုင်းစေခံနေရတဲ့ကလေးတွေရှိနေသေးပဲလို့ဆိုပါတယ်။မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာမြန်မာစစ်တပ်ကတိုင်းရင်းသားလက်နက်ကင်တပ်တွေပါကလေးစစ်သားအသုံးပြုမှုတွေရှိနေတယ်ဆိုပြီးကမ္ဘာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေတာပါ2012ခုနှစ်လောက်ကစပြီးမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းလှုပ်ဆောင်မှုစီမံချက်ကိုလက်မှတ်ရေးထိုးပြီးချိန်ကစလို့ဒီကနေ့အထိပြန်လည်လွှတ်ပေးလိုက်တဲ့ကလေး53ဦးအပါအဝင်ကလေးပေါင်း900နီးပါးကိုစစ်တပ်ကနေနှုတ်ထွက်ခွင့်ပြုခဲ့တယ်ဆိုပြီးUNICEF မြန်မာကတာဝန်ရှိသူတဦးဖြစ်တဲ့မတ်ထက်ထက်ဦးကအခုလိုပြောပြပါတယ်
။ဒီနေ့မှာတော့မြန်မာနိုင်ငံအစိုးရအနေပြီးတော့တက်မတော်မှာအရင်တိုင်းကြီးစစ်မှုထမ်းဆောင်နေတဲ့ကလေးငယ်နဲ့လူငယ်53ဦးအားထုတ်ထွက်ခွင့်ပြုလိုက်ပါတယ်။ဒီခုနောက်ဆုံးအကြိမ်နှုတ်ထွက်ခွင့်ပြုခြင်းအပအဝင်2015ခုနှစ်အတွင်းအရင်တိုင်းကြီးစစ်မှုထမ်းနေပြီးကလေးငယ်ပေါင်း146ဦးဒီနှုတ်ထွက်ခွင့်ပြုပြီးဖြစ်ပါတယ်။2015ခုနှစ်ဇွန်လမှာတော့မြန်မာနိုင်ငံအစိုးရအနေကုလသမဂ္ဂနဲ့အတူကုလလုပ်ငန်းဆောင်ရွက်မှုစီမံချက် Joint Action Plan နဲ့စတင်ဘော်ဒီလက်မှတ်ရေးထိုးပြီးဒီအချိန်ရနေပြီးတော့ဒီနေ့အထိကလေးငယ်စုစုပေါင်း699ဦးကိုတက်မတော်ကနှုတ်ထွက်ခွင့်ပြုခဲ့ပြီးဖြစ်ပါတယ်
။အခုပြန်လည်လွတ်မြောက်လာသူအတော်များများဟာမိသားစုကလိုက်လံစုံစမ်းတိုင်ကြားခဲ့တဲ့အတွက် ILO, UNICEF, Save the Children စတဲ့အဖွဲ့အစည်းတွေကနေဆောင်ရွက်ပေးမှုတွေကြောင့်ကလေးအတော်များများဟာစစ်တပ်ကနေနှုတ်ထွက်ခွင့်ရကြတာဖြစ်တယ်လို့လဲ Equality မြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကဆိုပါတယ်စစ်တပ်ထဲမှာထွက်ခွင့်မရသေးတဲ့ကလေးတွေလည်းရှိနေသေးပဲလို့လဲသူကဆိုပါတယ
်ကျွန်တော်တို့စစ်တပ်ထဲမှာကလေးစစ်သားတွေဆက်ပြီးတော့ရှိနေသေးတယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်လဲဆိုတော့တချို့အနေနဲ့ကဒီအသက်ပြည့်သွားတယ်ဗျာဥပမာစစ်သားအဖြစ်စုဆောင်းခံတော့ဆက်ရှိနေမပြည့်ဘူးနောက်ပိုင်းမှာအသက်ပြည့်သွားတယ်ဒီအသက်ပြည့်သွားတဲ့သူတွေကိုကျွန်တော်တိုင်ကြားလို့ရှိရင်တကယ်တမ်းပြန်ထုတ်နိုင်ဖို့အတွက်ခက်ခဲတယ်ဆိုတဲ့အချက်လက်တွေရှိနေတယ်။အဲ့တော့အဲ့လိုမျိုးလူမျိုးတွေကစစ်တပ်ကကျန်နေနိုင်တယ်လို့ကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့တချို့တော့ကလေးတွေကတော့ကလေးစစ်သားချစ်စုဆောင်ခံရပါတယ်ဆိုတာကိုထုတ်ဖို့ပြောဖို့အတွက်ခက်ခဲနေတယ်။တချို့နေရာတွေမှာမိဘတွေကတိုင်ကြားပြီးမဲ့ဒီကလေးတွေကိုစစ်တပ်အပြင်ပြန်ချက်ဖို့အတွက်အခက်အခဲတွေအများကြီးရှိနေသေးတယ်ဆိုတာကိုကျွန်တော်တွေ့ရတဲ့အတွက်ကလေးစစ်သားတွေလုံးဝကုန်သွားတာတော့မရှိသေးဘူးတချို့နေရာတွေမှာဆက်ပြေးဖို့ကြိုးစားတဲ့ကလေးစစ်သားတွေကိုဒီတက်ပြေးမှုနဲ့အဖမ်းဆီးခံရတယ်ဆိုတဲ့အရာတွေရှိနေလို့မယ
်မြန်မာစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာလည်းကလေးစစ်သားအသုံးပြုမှုတွေရှိနေကြောင်းကိုလည်းကုလသမဂ္ဂကထုတ်ပြန်ထားတာပါလက်ရှိတိုင်းရင်းသားလက်နက်ကိုင်တပ်တွေမှာကလေးစစ်သားအသုံးပြုမှုတွေရှိနေကြောင်းကိုလည်းဦးအောင်မျိုးမင်းကဆက်ပြောသွားပါတယ
်အကြခင်ကကျွန်တော်တို့ကလေးစစ်သားနိုင်ငံတကာအဖွဲ့ဖြစ်တဲ့Child Soldier International ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဆိုရင် KIA တက်ထဲမှာကလေးစစ်သားတွေရှိနေတော့မယ်အဲ့ဒါတွေဈေးမှာကျွန်တော်အတင်းကျပ်ခေါ်ဆောင်လာတဲ့အတင်းတွေလည်းရရှိတယ်တချို့ကတော့အလိုလျောက်ဝင်တဲ့သဘောမျိုးဖြစ်တယ်ကလေးစစ်သားရဲ့အသေးပေကဘယ်လိုပဲဝင်ဝင်မိမိဆန္ဒပါသူဖြစ်စေမပါသူဖြစ်စေကလေးစစ်သားမြောက်တဲ့အတွက် KIA စစ်တပ်ထဲမှာကလေးစစ်သားရှိတယ်ဆိုတာကိုသူတို့ထောက်ပြထားတွေ့ပါတယ်နောက်ထပ်တစ်ခုကတော့ဒီ Nature South တက်ပေါ့နော် The Border Guard နေရာဒီမှာလည်းကလေးစစ်သားရှိရဆိုတော့ကျွန်တော်မြင်ရတယ်ဗျ
မြန်မာစစ်တပ်အပါအဝင်ကလေးစစ်သားအသုံးပြုနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာ DKBA ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် KNLA ငင်းငယ်ရေးကောင်စီ KIA ကရင်နီတပ်ဖွဲ့ဝပီသွေးစည်းညီညွတ်ရေးတပ်ဖွဲ့တွေကိုကုလသမဂ္ဂကပေါ်ပြထားပါတယ်အသက်18နှစ်ယောက်ကလေးငယ်တွေကိုခေါ်ယူစုဆောင်ခြင်းနေနဲ့အသုံးချခြင်းတွေကိုကာကွယ်ရပ်တန့်စီဖို့လုပ်ငန်းစီမံချက်တွေကိုလက်မှတ်ရေးထိုးဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့လည်းကမ္ဘာကုလသမဂ္ဂကတွဲဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်တယ်လို့လည်း UNICEF မြန်မာရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှင်
။ဒါကတော့မအေးအေးမှပြပို့ထားတဲ့သတင်းဖြစ်ပါတယ်။အင်ကာနေမနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ VOA မြန်မာပိုင်းမနက်ခင်းစီစဉ်တွေကို line no meter 32 line no meter 40နဲ့ line no meter 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOE မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒုတိယပိုင်းနာယူဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
တိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီကနေ့ကာလမှာပေါ့နော်ဒီလေယာစိုက်ပျိုးရေးကဏ္ဍကိုဥပဒေချေရဆက်ပြီးတော့စုပ်ကိုင်ထားဖို့လိုမယ်နောက်လေယာစိုက်ပျိုးရေးကဏ္ဍကို
ဒါကတော့ဒီတစ်ပတ်စီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းသတင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ဦးစံမိုးဝေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပထမဆုံးတင်ပြပေးခြင်းတာကတော့အိန္ဒိယနိုင်ငံတို့ The State Man သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာဆောင်းပါရှင်ငယ်ချင်းပေါင်ကစ်ကန်ရေးသားထားတဲ့ဆောင်းပါဖြစ်ပါတယ် Ken Suji B an effective sonia ဒေါ်ဆန်းစုတီဟာဆိုနီယာဂန်ဒီလိုလက်တွေ့အဖြစ်ထိရောက်ရေးပါနိုင်ပါမလားဆိုတဲ့မေးခွန်းထုတ်ခေါင်းစဉ်တက်ရေးသားထားတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုတီဟာနိုဝင်ဘာလ19ရက်နေ့ကနိုင်ငံပေါင်း90ကျော်ရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်ဆိုပြီးတော့အစတီရေးသားထားတာပါအတိမတ်အပြုမခံခဲ့ရတဲ့1990ခုနှစ်ထွေထွေရွေးပွဲပွဲကြီးမှာအနိုင်ရရှိခဲ့ပြီးတဲ့နောက်25နှစ်ကြာဆောင်းဆိုင်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်ဟာအခုတော့တန်းပြီကိုဥဆောင်နိုင်မယ့်ကာလကိုရောက်ရှိနေပြီဆိုပြီးတော့ရေးသားထားပါတယ်။သူ့ရဲ့ရည်မှန်းချက်ကြီးတာနဲ့ပဲတိုက်ဆိုင်မှုလို့ဆိုရမလား။တန်းပြီတွင်မှအများစုမဲပေးသူတွေဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေနဲ့ဆန့်ကျင်လို့တဲ့ဆန္ဒရှိဖို့မပေါ်ဘူးလို့ဆိုပါတယ်။နိုင်ငံတွင်းမွတ်စလင်လူနည်းစုအပေါ်လူခွင့်ရေးချိုးဖောက်တဲ့ကိစ္စတွေကိုနောက်စိတ်နေုံမကပဲပါတီတွင်းမှာလည်းမွတ်စလင်ဘာသာဝင်တဦးတယောက်ကမှအမတ်လောင်းဖြစ်အဆိုတင်သွင်းတာမျိုးလည်းမရှိပါဘူးလို့ထောက်ပြထားသလိုနိုင်ငံရေးသမားတကူအနေနဲ့တော့သူမရဲ့ view ဟာအများထင်ထားတဲ့အတိုင်းအောင်မြင်ခဲ့ပါတယ်ဆိုပြီးတော့ရေးသားထားပါတယ်ရွေးကောက်ပွဲမကျင်းပခင်အင်္ဂလီပါတီသားအနိုင်ရခင်သူမဟာသမရရဲ့အထက်မှာရှိနေလိမ့်မယ်ဆိုပြီးတော့ပြောဆိုခဲ့ပြီးသမရရုံးရဲ့ပြောခွင့်ရသူဦးစော်ဒေးကဒီပြောဆိုချက်ဟာအခြေခံဥပဒေနဲ့မညီဘူးလို့ပြောပါတယ်ရွေးကောက်ပွဲအပြီးရပိုင်မှာပဲတမရမှာလုတ်ပိုင်ခွင့်အာဏာမရှိဘူးဘယ်ဒီမိုကရေစီနိုင်ငံမှာပဲဖြစ်ဖြစ်အနိုင်ရပါတီရဲ့ခေါင်းဆောင်ဟာအစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်ရစမြဲပဲလို့ပြောဆိုတဲ့အကြောင်းထောက်ပြထားပါတယ်2008ခုဖွဲ့စည်းပုံအရစစ်တပ်ဟာဒုတိယတမရတယောက်ရွေးချယ်တင်မြှောက်အောင်မှာဖြစ်တယ်လို့လွှတ်တော်တွင်နေရာ25ရာခိုင်နှုန်းကိုလည်းစစ်တပ်ကယူထားပါတယ်ဒါအပြင်ပြည်ထရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးတွေဟာလည်းစစ်တပ်ကပဲကင်ထားမှာဖြစ်ပါတယ်စစ်တပ်ကနေရအများစုယူထားတဲ့ကားလုံးအဖွဲ့ကသဘောတူရင်အရေးပေါ်အခြေအနေကြီးညာနိုင်ပြီးတိုင်းပြည်ရဲ့အုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြည်ရေးစတာတွေကိုစီမံခန့်ခွဲနိုင်မှာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာစစ်တပ်ခေါင်းဆောင်တွေနဲ့ရန်လိုတဲ့ဆက်ဆံမှုလုပ်လို့မရတော့မဟုတ်ဘူးဆိုတာတန်တရားရှိဆိုင်မလိုပါဘူးလို့လည်းဆိုသလိုသူမဟာအိန္ဒိယကွန်ဂရက်ပါတီဦးဆောင်တဲ့အစိုးရအုပ်ချုပ်စဉ်ကဆိုနီယာဂန်ဒီရဲ့အခန်းကဏ္ဍမျိုးအနည်းနဲ့အများကျဉ်းသုံးဖွယ်ရှိတယ်လို့လည်းရေးသားထားပါတယ်။ဒီနေရာမှာအန္တရာယ်ရှိတာကတမရကဒေါအောင်ဆန်းစုကြည်ရဲ့ရုပ်သေးရုပ်ဖြစ်နေမှာကိုစစ်တပ်ကလူလားပါမလား1962ခုနှစ်ဗိုလ်ချုပ်နေဝင်အာဏာသိမ်းစဉ်ကဝင်းကြီးချုပ်ဦးနုဟာတိုင်းပြည်အုပ်ချုပ်ရေးမှာမနိုင်မနှင်းဖြစ်နေတဲ့အချိန်မှာလှုပ်ဆောင်ခဲ့တယ်ဆိုတာအမှတ်ရနေစေတဲ့စသဖြင့်ရေးသားထားပါတယ်အပြစ်ဆုံးကို The Statement သတင်းစာမှာဖတ်ရှုနေပါတယ
်နောက်ထပ်တင်ပြခြင်းတဲ့ဆောင်းပါးတစ်ပုဒ်ကတော့ Nikki Asian Review စာဆောင်မှာဆောင်းပါးရှင်Joe Freeman နဲ့အောင်နိုင်မိုးတို့ပူးတွဲရေးသားထားတဲ့ Gender Stronghold Becomes Democratic Home စစ်အစိုးရရဲ့အမာခံနယ်မြေဟာဒီမိုကရက်တီရဲ့နေအိမ်ဖြစ်လာပြီဆိုပြီးတော့ခေါင်းစဉ်တက်ထားတာပါစစ်အစိုးရဟောင်းဟာနေပြည်တော်ကိုလွန်ခဲ့တဲ့10နှစ်ကတည်ထောင်ခဲ့ပါတယ်စီးပွားရေးအချက်အချာဖြစ်တဲ့ရန်ကုန်မြို့ရဲ့မြောက်ဖက်မိုင်230ခန့်အကွာမှာရှိတဲ့အရက်ကိုပြောင်းပြီးမြို့တော်အစ်စ်အဖြစ်ဘာကြောင့်သတ်မှတ်ခဲ့ရတယ်ဆိုတာအခုချိန်ထိမရှင်းလင်းသေးပါဘူးဒီအုပ်ချုပ်ရေးမြို့ကြီး NLD အစိုးရလက်ထက်မှာဘလို့ရှိမလဲဆိုတာမေးခွန်းတွေမြောက်များစွာထွက်လာပါတယ်ဒီမြို့တော်ကြီးဟာသူ့လူလူပြောင်းလဲသွားမလားပွင့်လင်းမြင်သာမှုရှိလာမလားစစ်တပ်ကနေကြောထောက်နောက်ခံပေးထားတဲ့နိုင်ငံရေးသမားတွေဟာသူတို့နှစ်ပေါင်း90ကျော်ဖိနှိပ်ထားသူတွေနဲ့တက်တောင်တက်တာနဲ့အတူရှင်တွဲပြီးတော့နေနိုင်ကြပါမလားဆိုပြီးရေးသားထားပါတယ်အပြည့်အစုံကိုတော့ Nikki Asian Review မှာဖတ်ရှုနိုင်ပါတယ်ရှင
်တော်ရရှင်များရှင်အရင်စစ်အစိုးရအဆက်ဆက်လက်ထက်လူခွင့်ရချိုးဖောက်မှုပုံစံမျိုးစုံခံစားခဲ့ရတဲ့သူတွေဒီမိုကရေစီအစိုးရတည့်ရလက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိဖို့စူးစမ်းတင်ပါသလား ဒါမှမဟုတ်အမျိုးသားပြန်လည်တင့်မြတ်ရေးရှေ့ရှုပြီးဖြစ်ခဲ့သမျှတွေကိုတင်မုန်းချေတာကမှန်ကန်တဲ့လုပ်ရဖြစ်နိုင်ပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
အင်္ဂါနေ့ညဒိုက်ရိုက်လေလိုင်းစီစဉ်မှာဆက်သွယ်ပြီးပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါရခင်ဗျာခုဆက်လက်ပြီးတော့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလှတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Suit yourself
ဖြစ်ပါတယ်စာလုံးပေါင်းကSUIT suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOUR your SELF yourself ကတင့်တွဲတင်းနဲ့ပတ်သက်တာဆိုတော့ squire ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွဲတင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းသဘောမင်းလုပ်ချင်တာလုပ်မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ့လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
. I don't trust your friend Tom, but if you want to lend him money, suit yourself.
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တော့စိတ်မချဘူးဗျာ။ဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ့လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်. I don't trust your friend Tom, but if you want to lend him money, suit yourself.
လူတူကသူ့သဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် idiom အသုံးရသူ့ကိုဘယ်လိုပြောမလဲ
suit yourself
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလာတန်းစီစဉ်တက်ဆက်ထားတဲ့ American Style Indian 3 English စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့စိုက်ပျိုးရေးကဏ္ဍကိုအာယုံဆိုင်လှုပ်ဆောင်ပြီးသမရဦးသိန်းစိန်လက်ထက်အတွင်းဆောင်ရွက်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့မျှော်လင့်နေရပါတယ်။နောက်တက်လာမယ့်အစိုးရရဲ့စီးပွားရေး policy တွေအကြောင်း VOA သတင်းတောက်Ron Corbin ကဘန်ကောက်မြို့ပါနေတင်ပို့ပေးပို့ထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအရက်သားအုပ်ချုပ်ရေးစနစ်ကို2011ခုနှစ်မှာအာဏာလွှဲပြောင်းပေးလိုက်ပြီးကြတဲ့ကစီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုစတင်တွေ့ရှိလာခဲ့တာပါဒါပေမဲ့လက်ရှိဆောင်ရွက်နေတဲ့ပြောင်းလဲမှုတွေထဲမှာစိုက်ပျိုးရေးကဏ္ဍနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေကတော့နှေးကွေးနေဆဲဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုတရားဝင်မဟုတ်တဲ့စီးပွားရေးမူဝါဒဆိုင်ရာအကြံဉာဏ်တွေပေးနေသူလည်းဖြစ်ဩစတြေးလျနိုင်ငံမက်ကရီတက်ကတူကစီးပွားရေးပါမောက္ခလည်းဖြစ်တဲ့ရှောင်းတန်နယ်ကတော့အဲ့ဒီအခြေအနေတွေမကြခင်မှာပြောင်းလဲလာတော့မယ်လို့ပြောပါတယ
်။ The story above all is that in agriculture things are not very good so a reorientation I think of economic policy
အလုံးချုံကြည့်မယ်ဆိုရင်စက်ပြိုးရေးကဏ္ဍနဲ့ပတ်သက်လို့အခြေအနေကတိတ်မကောင်းပါဘူးဒါကြောင့်မြန်မာနိုင်ငံကတောင်သူလယ်သမားတွေစက်ပြိုးရေးကဏ္ဍမှာလုပ်ကန်သူတွေနဲ့ကျေးတဲ့လူတွေရဲ့အခြေအနေအားကောင်းပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်မဲ့စီးပွားရေးဆိုင်ရာဦးတည်ချက်ပြောင်းလဲပြီးအာရုံစိုက်လှုပ်ဆောင်တာကိုတွေးကြရပါလိမ့်မယ
်မြန်မာနိုင်ငံမှာလူဦးရေစုစုပေါင်း54တန်းရှိတဲ့အထက်က8400ခန့်နှုန်းသောပြည်သူတွေရဲ့ဝင်ငွေဟာစက်ပြိုးရေးကဏ္ဍကရရှိတာဖြစ်ပါတယ်ဒါပေမဲ့အများစုဟာအကျွေးတွေနဲ့ပြည်နေကြတာလည်းဖြစ်ပါတယ်။တန်းပြေမှာငွေချင်းငားတဲ့စနစ်ထိရောက်ကောင်းမွန်စွာရှိမနေတဲ့အတွက်လယ်သမားတွေဟာငွေရှင်ကျွေးရှင်တွေလက်ထဲရောက်ကုန်ကြရတာပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဘဏ်ကိုပြုပြင်ပြောင်းလဲလိုက်ခြင်းအပြင်လယ်သမားတွေလိုအပ်တဲ့ငွေကြေးကိုချင်းငားနိုင်မှာဖြစ်သလိုစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်မှုကိုအဟန္တာဖြစ်နေတယ်လို့အများစုကယူဆထားတဲ့လယ်ယာစိုက်ပျိုးရေးကဏ္ဍကိုအစိုးရကထိန်းချုပ်ထားမှုလဲရော့ကျသွားမယ်လို့ရှောင်းတန်းလည်းကပြောပါတယ် DPNS လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကလည်း မြန်မာနိုင်ငံရဲ့စီးပွားရေးအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိအခြေအနေမှာလေယာဏ်နဲ့တိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့လိုအပ်တယ်လို့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမတိုင်ခင်တိုင်းပြည်စီးပွားရေးအခြေအနေနဲ့ပတ်သက်လို့ပြောပြခဲ့ပါတယ
်။ဒီအခြေခံကတော့ကျွန်တော်တို့ကဒီဈေးကွက်စီးပွားရေးစနစ်ကိုပဲတွားမှာလေ။ဒါနိုင်ငံရေးစနစ်ကလည်းကျွန်တော်တို့ကဒီမိုဘီစနစ်ကိုတောင်းဆိုတာဖြစ်တယ်။ဒါကအခြေခံဒီအောက်မှာကျွန်တော်ထင်တယ်ဒီတိုင်းပြည်တကယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီခေတ်ကာလမှာပေါ့နော်ဒီနှစ်ကာလမှာကျွန်တော်တို့ယုံကြည်တာကဒီလေယာစိုက်ပျိုးရေးကဏ္ဍကိုဒီတိကျဆက်ပြီးတော့စုပ်ကန်ထားဖို့လိုမယ်။နောက်လေယာစိုက်ပျိုးရေးကဏ္ဍကိုအပြည့်အဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုမယ်လို့ထင်တယ်။တို့ကျွန်တော်တို့ယူဆတယ်။တကယ်လို့တိုင်းပြည်စီဝါဖွံ့ဖြိုးတိုးတက်မှုကိုတကယ်သိကြစေချင်တယ်ဆိုလို့ရှိရင်ကျွန်တော်လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်အဓိကထားလိမ့်မယ်ဒီနေ့ကာလမှာ။ဒါကြောင့်ကျွန်တော်အဲ့လိုပြောလဲဆိုလို့ရှိရင်ကျွန်တော်နိုင်ငံကတကယ်ဆင်းရဲတဲ့ဒီစိုက်ပျိုးရေးနိုင်ငံတစ်ခုအဆင့်မှာပဲကျွန်တော်တို့ရှိသေးတယ်။နောက်တပြိုင်တည်းတည်းမှာပဲကျွန်တော်နိုင်ငံမှာဒီစိုက်ပျိုးနိုင်တဲ့ဒီမြေဧရိယာပေါ့နော်။တီးနံလေးစိုက်ပျိုးနိုင်တဲ့မြေဧရိယာကဘာမှာဆိုအဆင့်25ရှိတယ်နော်။မြေဧရိယာအခြေဝင်းကစိုက်ပျိုးနိုင်တဲ့မြေဧရိယာအခြေဝင်းက12-13တန်းခန့်ရှိတယ်။နောက်ရေအရင်းမြစ်ကျွန်တော်တို့မှာရှိတယ်ဒါမှတပြိုင်တည်းမှာပဲကျွန်တော်တို့ကစီဝါရေးဒီစိုက်ပျိုးရေးလုပ်ငန်းအခုချိန်အထိဒီနွားနဲ့ကျွဲနဲ့ဖက်ယုံနေရတဲ့ဘဝမှာပဲကျွန်တော်တို့ရှိသေးတယ်။လေယာလုတာတူရဲ့ဒီကုန်ထုတ်လုပ်မှုတန်ဖိုးဟာဒီထိုင်းလိုအင်ဒိုနီးရှားလိုနိုင်ငံတွေနဲ့ဆက်လို့ရှိရင်အရန်ကိုထက်ဝက်ကြကြကိုနှိမ့်ချနေတာကျွန်တော်တို့တွေ့ရတယ်။
ပြည်ပနိုင်ငံတွေကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်ရောက်ရှိလာကြတာနဲ့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလျှော့ချပေးလိုက်တာတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာပြုပြင်ပြောင်းလဲမှုစတင်ပြီးနောက်ပိုင်းနှစ်စဉ်800ခန့်နှုန်းအထိတိုးတက်မှုရှိခဲ့ပြီးပြည်ပကရောက်ရှိလာကြတဲ့စုစုပေါင်းရင်းနှီးမြှုပ်နှံမှုငွေဟာ10ဘီလီယံရှိတယ်လို့ဆိုပါတယ်။အစိုးရသည့်အနေနဲ့နောက်ထပ်လှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ရတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကိစ္စတစ်ခုကတော့ဗဟိုဘဏ်ရဲ့အခန်းကဏ္ဍပဲဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုကိုထိရောက်စွာကင်တွယ်ဖြေရှင်းနိုင်အောင်ဘဟုဘန်အနေနဲ့ပုံမလွတ်လပ်တဲ့အုပ်ချုပ်ရေးအဖွဲ့ဖြစ်အောင်အစိုးရအသစ်ကလှုပ်ဆောင်လိုက်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ7300ခန့်နှုန်းလောက်ရှိတယ်လို့ဆိုပါတယ်။သမ္မတဦးသိန်းစင်အစိုးရကချမှတ်လှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစံနှုန်းတတ်မှတ်မှုတွေရှိပေမဲ့လည်းစင်ခုံမှုတွေရှိနေသေးပဲလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုယ်စားလှယ်ပီတာဘရင်ဘော့ကပြောပါတယ
်။ There are three key challenges that this economy is facing, right? And I would say probably one is to maintain stability.
ဒီနိုင်ငံရဲ့စီးပွားရေးမှာအဓိကစိန်ခေါ်မူကြီး၃ခုရှိနေပါတယ်။နံပါတ်၁ကတော့တည်ငြိမ်မှုရှိအောင်ထိန်းသိမ်းထားနိုင်ဖို့လိုပါတယ်။ဆိုလိုတာကအကြီးစားစီးပွားရေးကဏ္ဍတည်ငြိမ်မှုနဲ့ငြိမ်းချမ်းရေးတည်ငြိမ်မှုတို့ဖြစ်ပါတယ်။နံပါတ်၂ကတော့အရေးပါတဲ့အခြေခံအဆောက်အအုံတွေကန့်သတ်မှုရှိနေတာ၊တည်ယူပို့ဆောင်ရေးနဲ့ဆိုင်တဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးတက်ကောင်းမွန်အောင်လုပ်ဆောင်ဖို့နဲ့လောင်စာစွမ်းအင်လုံလောက်မှုရှိရေးတို့ဖြစ်ပါတယ်။တတိယတစ်ချက်ကတော့ပညာရေးနဲ့သင်တန်းပို့ချပေးနိုင်မှုပါခိမိတိုးတက်တဲ့ကဘာကြီးမှာတည်ငြိမ်မှုရှိတဲ့အစိုးရဝန်ထမ်းတွေနဲ့အရက်ဖက်ပုဂ္ဂလိကဝန်ထမ်းတွေပုံမှန်လဲပတ်နေနိုင်ဖို့လိုအပ်ပါတယ
်ကဘာဘန် USAID အာရှဖွံ့ဖြိုးရေးဘဏ်အစရှိတဲ့နိုင်ငံတကာကအလူရှင်တွေကလည်း2016နဲ့2019ခုနှစ်တည်တဲ့မှာဖွံ့ဖြိုးရေးအစီအစဉ်တွေစတင်လှုပ်ဆောင်ဖို့ပြင်ဆင်နေကြတယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့စစ်တပ်နဲ့နှိစက်တဲ့စီးပွားရေးလုပ်ငန်းရှင်ခရိုနီတွေကအများစုထိန်းချုပ်ထားတဲ့တိုင်းပြည်စီးပွားရေးပြုပြင်ပြောင်းလဲဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်ကအကောင့်ထဲပေါ်လှုပ်ဆောင်နိုင်ပါမလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ
် Foreign investors need to be very aware of who they're doing business with.And whether their investments are also
နိုင်ငံသားကနေလာရောက်ယင်းနှီးမြှုပ်နှံကြမဲ့သူတွေအနေနဲ့သူတို့ဟာဘယ်သူတွေနဲ့စီးပွားပေါင်းဖက်လှုပ်ဆောင်နေတယ်သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကလူခွင့်ချိုးဖောက်မှုတွေပုံမှုဖြစ်သွားစေဖို့အထောက်အကူပြုနေသလားဆိုတာတွေကိုသိရှိထားကြဖို့လိုအပ်ပါတယ်မြန်မာနိုင်ငံမှာလည်းသိန်းရာသိန်းကိစ္စတွေဖြစ်ပေါ်နေတယ်ဆိုတာအမြဲတမ်းကြားနေကြရတာပါပဲဒါပေမဲ့နိုင်ငံသားယင်းနှီးမြှုပ်နှံမှုတွေကအဲ့ဒီလေယာမြေသိမ်းပိုက်မှုတွေအချိန်မြင့်သွားစေမလားဒါမှမဟုတ်မြန်မာနိုင်ငံအတွင်းလေယာမြေပြည်ပြင်ပြောင်းလဲရေးအတွက်အပြေတစ်ခုဖြစ်လာမလားဆိုတာတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းမြန်မာနိုင်ငံအတွင်းကအဖျော်ယမကာလုပ်ငန်း၊ကြောင်မြေရတနာလုပ်ငန်း၊အင်ယာမြေရောင်းဝယ်မှုလုပ်ငန်းနဲ့ပို့ဆောင်ရေးလုပ်ငန်းစတဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ကပိုင်ဆိုင်တဲ့မြန်မာဥပိုင်စီးပွားရေးလုပ်ငန်းအဖွဲ့ကထိန်းချုပ်ထားဆဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကတော့အဲ့ဒီဥပိုင်စီးပွားရေးကုမ္ပဏီကိုတန်ခတ်ပိတ်ဆို့ထားဆဲဖြစ်ပါတယ်။ ရှစ်တောင်အာရှတိုက်အတွင်းကျေးလက်ဒေသရဲ့ဝင်ငွေအ ਨੇ စုံတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံမှာကျေးလက်ဒေသနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခြင်းအပြင်တိုင်းပြည်စည်းဝါးအခြေမြင့်တိုးတက်လာမယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ဒါကတော့ကိုဇော်ဝင်းလှိုင်းစီစဉ်တက်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့အခုတစ်ပတ်သုတဆောင်လွင်အမေရိကန်တခွင်အစီအစဉ်မှာရွေးကောက်ပွဲပြီးတိုင်းရင်းသားတွေရဲ့မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအခြေဆိုင်လူအခွင့်အရေးလှုပ်ရှားသူတဦးဖြစ်တဲ့မိုင်းရာဂေဖော့ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
မိုင်းရာတကေဖို့ကဒီအမေရိကန်ပြည်အောင်စုမှာပေါ့နော်လူခွေလှုပ်ရှားသူတူပေါ့လေဒီဆိုတော့ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကအနိုင်ရခဲ့ပြီးတဲ့နောက်ပေါ့ဒီတိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ဘာဒီမြန်လှုပ်ပေးမယ်လို့မျှော်လင့်ထားပါလေခင်ဗျအ
ဆိုတော့အနေနဲ့တိုင်းရင်းသားအတွက်ကတော့အခုလူခွေလှုပ်ပေါက်တဲ့ကိစ္စလည်းအရေးကြီးတယ်မဖြည့်ရှေးဖြည့်ရှေးလို့မရသေးတဲ့အရာတစ်ခုပေါ့နော်ပြီးတော့အပြစ်ခတ်ရဆေးရကိစ္စလည်းအရေးကြီးဆုံးအရာတစ်ခုအထက်မှာပါတယ်အခု NCA ထိုးပြီးပြင်မဲ့လဲဆန်းဟိုစားဖို့ရှားပြည်နယ်မှာမြောက်ပိုင်းအချင်းပြည်နယ်အခုအပြစ်ခလည်းတော်တော်ဟိုစားကြမ်းတမ်းနေတဲ့အချိန်ဖြစ်နေရဲ့အဲ့ဒီတက်တော့ဒါတွေအပြစ်ခမရဆဲဘူးဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေအတွက်တော့ပါပဲဒီချီကာမလို့ဆိုရင်မရှိနိုင်ဘူးဒီပြည်သူလူထုတွေအတွက်တော့ပို့ပြီးတော့ချင်းနေဆိုသေးတယ်သူအခုတော့မှဟိုစားဟိုရှားစစ်မြောက်ပိုင်းတနေရတော့မှအခု IDP 6000လောက်ဟိုစားရှိနေပြီအဲ့ဒါကြောင့်ဒီအပြောင်းလဲတာတော့တိုင်းရင်းသားတွေအတွက်အခုတော့ဆက်ပြောမယ်ဆိုတာအကောင့်ဆရာမှမတွေ့ရဘူ
းတနိုင်ငံလုံးပြစ်ခတ်ရဆေးလုပ်မယ်နောက်နိုင်ငံရေးဆွေးနွေးကြမယ်ဆိုပြီးတော့ဒီအခုအစိုးရလက်ထက်မှာတော့လှုပ်ထားတာပေါ့ဆိုတော့ဒီနောင်တက်လာမယ်အစိုးရလက်ထက်မှာရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုပုံစံမျိုးဆက်ပြီးတော့ကင်တွယ်ဆောင်ရွက်စီခြင်းလဲခင်ဗ
ျဖြစ်နိုင်မယ်ဆိုတော့အကောင့်ဆိုတော့ဟိုတွေ့စီရှိရပါတော့ဒါပေမဲ့တခုရှိတာကတော့အကုလုံးသိကြတဲ့အတိုင်းပဲလေအခုအချက်ကဥပဒေရတယ်အစိုးရဖက်မှာဟိုစစ်ဖက်မှာပို့ပြီးမှဟိုစားအာဏာပေးထားတယ်လေအဲ့ဒီအတွက်ကြောင့် NLD တို့ဖက်မှာအဲ့ဒီပြစ်ခတ်ဆေးကိစ္စပဲဖြစ်ဖြစ်တခြားတိုင်းရင်းသားကိစ္စပဲဖြစ်သူတို့ဘယ်လောက်လုံနိုင်မလဲအဲ့ဒါလည်းမေးဖို့အကြီးတစ်ခုဖြစ်နေတယ်အဲ့ဒါကြောင့်အခုအချိန်ကတော့ကျွန်တော်တို့တခုပဲလုံလုံရတာကတော့ဟိုစောင့်ကြည့်ရမယ်ချင်းနေဘလို့ဟို NLD ကသူတို့ဘလို့လုံနိုင်မလဲလုံနိုင်မလဲအတနိုင်ဆိုအကောင်ဆိုတော့ဟိုစဟိုလုတ်ခိုင်းစီချေတယ်
လူတော်ရဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်အတော်များများကဟိုအနိုင်ရထားတာဆိုတော့တိုင်းရင်းသားတွေအရေးအပါဝင်ပေါ့လေမြန်မာပြည်မှာကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်ပြီးတော့ဖြေရှင်းပေးနိုင်လိမ့်မယ်လို့ဟိုမထင်ဘူးလားခင်ဗျကျွန
်တော်ဟိုစဟိုတိုင်းရင်းသားရဲ့ပြည်နယ်တွေကနေစားဖက်မှာပဲနေကြတယ်လေပြီးတော့အဲ့ဒီနေစားကိစ္စကိုင်းတဲ့ဟိုစဟိုမင်းနစ်တာဝန်ကြီးကလည်းစစ်ထဖက်မှာခန့်မဲ့လူကြီးဟိုစဝန်ကြီးပဲ NLD ခန့်မဲ့လူကြီးမဟုတ်တဲ့အတွက်ကြောင့်စစ်တပ်ခန့်တဲ့လူကြီးဟိုစားဝင်ကြီးဖြစ်တဲ့အတွက်ကြောင့်ဘာပဲဖြစ်ဖြစ်ဒီဝင်ကြီးကစစ်ဖက်ပေးတဲ့ order တွေပဲသူတို့နားထောင်တယ်အဲ့လိုမျိုးဆိုရင် NLD ရောဘယ်တော့လုတ်ပေးနိုင်မလဲအဲ့ဒါမျိုးကိုထုတ်လို့ရ
တဖက်ကလည်းပဲမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌပေါ်ဒေါန်ဆန်းစုကြည်အနေနဲ့ဒီပါတီကိုသူဦးဆောင်နေတာဆိုတော့ဒေါန်ဆန်းစုကြည်အနေနဲ့ကောဒီအလှည့်အပြောင်းကိုဘယ်လိုကျော်လွှားနိုင်မယ်လို့ဟိုခံမှန်းပါလေခင်ဗျ
တော့ constitution ရဲ့အဲ့ဒီ constitution ကိုပြင်နိုင်မယ်ဆိုတော့အခုလာမဲ့အရာတွေကတော့အဲ့လိုတော့မဖြစ်နိုင်မဖြစ်ပါဘူးလို့ထင်တယ်။ဒါပေမဲ့အခု constitution အစစ်ထက်က constitution နဲ့အရာဟိုစားဟိုမူပြီးဒီမှာအလုပ်လုပ်ရှိရ
မြန်မာနိုင်ငံဒီအစိုးရတစ်ဖက်ဒီတိုင်းရင်းသားတွေပေါ့နေဆက်တကြောမှရှိရတိုင်းရင်းသားတွေနဲ့တစ်ဖက်ဒီလိုပြောဟိုဒီလွတ်လပ်ရေးရပြီးတော့နောက်ပိုင်းကလေးကကျွန်တော်တို့တွေမှာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်လာတာဆိုတော့အခုကျွန်တော်တို့ဒီရှေ့ဆက်သွားမယ်လမ်းခရီးမှာပေါ့လေဒီတိုင်းပြည်အနာဂတ်ငြိမ်းချမ်းသာယာဖို့အတွက်တိုးတက်ဖို့အတွက်ဆိုလို့ရှိရင်တက်မတော်ရဲ့အခန်းကဏ္ဍကဘလောက်အရေးကြီးပါလဲတက်မတော်အနေနဲ့ဘာတွေပြုပြင်ပြောင်းလဲဖို့လိုမယ်လို့ထင်လဲခင်ဗ
ျတက်မတော်ကပြည်သူလူထုတွေကာကွယ်မဲ့ဟိုစအဖွဲ့တစ်ဖွဲ့ဖြစ်ရမယ်ဒါပေမဲ့အခုအချိန်ကပြည်သူလူထုကိုမကာကွယ်ဘဲနဲ့ပြည်သူလူထုကိုသွားပြီးမှဟိုစ အပြင်ခလုတ်တယ်ပြည်သူလူထုကိုသွားပြီးမှဟိုဥစားစတယ်ပြည်သူလူထုကိုဟိုအိုမဲအိမဲအနေနဲ့သူတို့သွားလုတ်မယ်ဆိုရင်အဲ့ဒီတမတော်ကကျမတို့မလိုလားဟုသူတို့နေမဲ့နေရာကိုသူတို့မနေပဲနဲ့သူတို့လောက်ရမဲ့နေရာကိုမလောက်ရမလောက်ပဲနဲ့အခြားကိုသွားအခြားနေရာကိုသွားပြီးမှဟိုဥစားဟိုဘယ်လိုပြောမလဲရရှာတယ်ပြဿနာရှာတယ်ဆိုတော့အဲ့ဒါကတော့အဲ့ဒီလောက်လိုလားအဲ့ဒီလောက်အသုံးပြုတဲ့ဟိုတမတော်မဟုတ်တော့
လွတ်လပ်ရပြီးနောက်ပိုင်းကလေးကမြန်မာပြည်မှာပြည်တွင်းစစ်တွေဖြစ်လာတာဆိုတော့တစ်ဖက်ကတမတော်ဘက်ကဘာပြောလဲဆိုတဲ့အခါကျတော့နိုင်ငံအချုပ်အခြာတည်ထောင်ခံရအောင်နိုင်ငံတော်ကြီးမပြိုကွဲအောင်ပေါ့တမတော်အနေနဲ့ကဒါသူတို့ရဲ့တာဝန်အရာဆောင်ရွက်နေရပါတယ်ဆိုပြီးတော့ဟိုပြောတယ်လေဆိုတော့အဒီယာနဲ့ပတ်သက်ပြီးတော့ဟိုဘာမှန်းပြောချင်ပါလဲ
โอเคသူတို့အဲ့လိုမျိုးပြောချင်မယ်ဆိုရင်ဒါကျမတို့ဖြစ်မှာရောကျမတို့သူတို့ကိုသွားပြီးမှအရန်ကြတာရှိလားကျမတို့သူဟိုစားတိုင်းရင်းသားဟိုစားစစ်ဖက်ရောသူတို့စီကိုသွားပြီးမှဟိုစားသွားတိုက်မယ်နေရာသွားလုမယ်ပစ္စည်းတွေသွားကောက်ယူမယ်အဲ့လိုမျိုးရောရှိလားမရှိဘူးသူတို့ပြည်ထောင်စုအတွက်အကောင်ဆုံးလုပ်ချင်မယ်ဆိုရင်ပြည်သူလူထုကိုသွားပြီးမှသွားတိုက်ဖို့မလိုဘူးပြည်သူလူထုသူတို့ကိုလည်းသူတို့အေးအေးဆေးဆေးနေတယ်ဆိုရင်သူတို့တက်မွေးွားကြောက်အတွက်လည်းဘိုးပြီးမှဟိုစားဟိုကြီးထွားလာနိုင်တယ်ဒါပေမဲ့အဲ့ဒီစစ်သားတွေကသူများစီကိုသွားပြီးမှသူများကိုသွားတိုက်တယ်နေရာကိုသွားလုတယ်မြေကိုသွားယူတယ်သူများမြေဖေကိုသွားစတယ်နောက်ထောဟိုစားဘူးသူမျိုးဆိုကျမတို့ကမှပါသွားတယ်ဟိုတော်ရမှာဟိုစားထွက်ပြရတယ်ပြီးတော့နောက်ဆိုတော့သူများနေရာကိုရောက်သွားပြီးမှဟိုစားဒုက္ခတွေဖြစ်သွားတယ်အဲ့ဒီလိုမျိုးတတ်မတော်ဆိုရင်အဲ့ဒီလိုမျိုးစစ်သားဆိုရင်ဘယ်လိုမျိုးအသုံးချမလဲပြည်သူလူထုတွေအကျိုးမှမချဘဲအသုံးမှမချဘဲနဲ့သူတို့တကယ်တကယ်နိုင်ငံကိုပြုစုစောင့်ရှောက်စီချင်မဲ့ဆိုရင်တခြားပြဿနာရဲ့အများကြီးရှိသေးတယ်ပါတီလို့သွားမလို့တာလေပါတီလို့တိုင်းရင်းသားတွေကိုကြည့်လို့လာပြီးမှလာတိုက်တယ်အခုကဟိုစားတနားနဲ့တက်တာမှမဟုတ်ဘင်းနဲ့ဟိုစားလေရင်နဲ့ပါနဲ့ကျမတို့တိုင်းရင်းသားတွေဘာလေရင်တစ်စီးမှမရှိဘူးအဲ့ဒါဘာမှအကျိုးမရှိဘူးသူတို့အဲ့လိုမျိုးလုပ်တဲ့အတွက်ကြောင့်ခုနေကကျမတို့နေကအခုအဲ့လိုမျိုးအခြေအနေရှိတာသူတို့အဲ့လိုမျိုးမလုပ်ဘူးကျမတို့လာမတိုက်ဘူးဆိုသူကျမတို့ပမာပြည်နိုင်ကပမာပြည်ကဟိုစားဒီထက်ပိုးပြီးတော့အင်းစားကြရဖြစ်မယ
်မိုင်းရတကေဖို့ဟာဒီအမေရိကန်ပြည်အောင်စုမှာလူခွေလူရှားသူတူအနေနဲ့ရက်တီလာတာကြာပြီပေါ့လေရှေ့ဆက်ပြီးတော့ဒီမြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဘလို့ပုံစံမျိုးနဲ့ဆက်ပြီးတော့စောင့်ကြည့်ပြီးတော့ဒီလူရှားမှုတွေကိုလှုပ်သွားဖို့စီစဉ်ထားပါလေခင်ဗ
ျလူခွင့်ကိစ္စကိုပဲစောင့်ကြည့်ရမှာပေါ့အခုကပြောတယ်အပြောင်းလဲရှိလာပြီဒါပေမဲ့ကျမတို့အစိုးရဖက်မှာသူတို့ဘာမှမတင်ပြဘူးအကောင့်ကြီးပဲတင်ပြတယ်အဲဆိုကျမတို့လူလူမျိုးအဲပြည်သူလူထုအတွက်ကမ္ဘာမှုရေလူအခွင့်အရေးအတွက်လှုပ်ရှားတဲ့လူတယောက်အနေနဲ့ဒီအဲ့လိုမျိုးကိစ္စတွေအဲ့လိုမျိုးအကြောင်းအရာတွေအမေရိကန်ဆိုရကိုတင်ပြရမယ်။ဘာဖြစ်လို့မတင်ပြဘူးဆိုရင်အစိုးရကျွန်တော်ဗမာပြည်မှာဗမာပြည်ဆိုရဖြစ်မှာသူတို့ဘာမှတင်ပြဖို့မရှိပါဘူး။
ဒါကတော့အခုတပတ်တူတဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်ရေးလှုပ်ရှားသူတူဖြစ်တဲ့မိုင်ရာဂေဖော့ကိုကိုအောင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ VOA ရဲ့အင်ကာနိတ်မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ပါရီမာလီနိုင်ဂျီးရီးယားနဲ့ကျန်ဒေသအနှံ့ IS တို့ရဲ့ရိုင်းစိုင်းတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့သူ့မဟာမိတ်တို့ရဲ့ IS ခြေမုံးရဲ့စံနှိဋ္ဌာန်ဟာပုံမခိုင်မြဲလာခဲ့ပါတယ်။ IS တံမြန်တိုက်ခိုက်ရေးကမ္ဘာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်သမ္မတရဲ့အထူးသံမကြီးဖြစ်သူ Brett McGurk ကအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS တို့ရဲ့ပင်မသွေးကြောကိုမွန့်ကြအောင်လုပ်ရမှာဖြစ်ပါတယ်။ပြီးတော့သူတို့ရဲ့ကမ္ဘာလုံးဆိုင်ရာကွန်ရက်ကိုမလွတ်ရှားနိုင်အောင်လုပ်ရမှာဖြစ်တယ်လို့ဆိုပါတယ်။အီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS တွေစီကိုပြည်ပကတိုက်ခိုက်ရေးသမားတွေအများအပြားလာရောက်စေတဲ့ကိစ္စကတော့ IS ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကကလီဖိတ်လို့ခေါ်တဲ့မွတ်စလင်များစုစည်းသောနိုင်ငံတော်ထူထောင်မယ်လို့2014ခုတုန်းကကြေညာခဲ့တဲ့ကြေညာချက်ပဲဖြစ်ပါတယ်။ဒါကြောင့်မိမိတို့ရဲ့အခြေခံညီမှန်းချက်ဟာ IS တွေရဲ့နယ်မြေအလုံးကိုပြန်လည်သိမ်းပိုက်ရေးဖြစ်တယ်လို့မစ္စတာမဂတ်ကဆိုပါတယ်။American ဥဆောင်တဲ့ IS ချေမှုန်းရေးညွန်ပေါင်းအဖွဲ့ဟာဒေသခံတပ်ဖွဲ့တွေနဲ့လက်တွဲပြီး
ဆီယာနဲ့အီရတ်တို့မှာအကြမ်းဖက်တွေကိုပစ်မှတ်ထားတိုက်ခိုက်မှုအစိမ်းမြင့်လာခဲ့ပါတယ်။အခုအခါဆိုရင်အမေရိကန်လေယာဉ်တွေဟာ IS ခေါင်းဆောင်တွေရေနံမြေတွေပိုင်နေတဲ့အတူသူတို့ရဲ့ရေနံတင်ကားတွေကိုပါအစိမ်းမြင့်တိုက်ခိုက်နေပါတယ်။မြေပြင်ပေါ်မှာဆိုရင်လည်းအမေရိကန်တို့ဟာဒေသခံတပ်ဖွဲ့တွေနဲ့ပေါင်းပြီး IS တို့အပေါ်ထိုးစစ်ဆင်နွှဲနေပါတယ်။အောင်မြင်မှုတွေလည်းရရှိနေပြီးဆီးရီးယားနိုင်ငံကအယ်ဟာဝီမြို့နဲ့တောင်ပိုင်းနယ်ကိုပြန်လည်သိမ်းပိုက်နှံခဲ့ပါတယ်။အီရတ်နိုင်ငံဆန်ဂျာမြို့ကိုပြန်လည်သိမ်းပိုက်ရေးမှာကတ်တူရဲ့ပက်ရှမာဂါတပ်ဖွဲ့တွေလည်းအဓိကအခန့်ကဏ္ဍကပါဝင်ခဲ့ကြပါတယ်။ဆန်ဂျာကိုပြန်လည်သိမ်းပိုက်နိုင်တာဟာရက်ကန်နဲ့မိုဆူးကိုဆက်သွယ်ထားတဲ့အဝေးပြေးလမ်းအမှတ်48ကိုဖြတ်တောက်နိုင်တာဖြစ်တဲ့အတွက်မဟာဗျူဟာအရအရေးပါလာပါတယ်။ကျွန်ုပ်တို့ဟာရက်ကန်မှာရှိတဲ့ IS တွေကိုပိတ်ဆို့ထားရမယ်။မိုဆူးကိုပိတ်ဆို့ထားရမယ်။အဲဒီနောက်တဖြည်းဖြည်းချုပ်ပြီးဖိအားပူပေးမယ်။ဒါအခုဖြစ်လာနေပါပြီလို့Mr. Magakka ဆိုပါတယ် IS ရဲ့ကဘာတစ်ခုလုံးကွန်ရက်တွေကိုခြေမုံနိုင်ဖို့အတွက်ညွန်ပေါင်းမှာပါဝင်တဲ့နိုင်ငံတစ်ခုချင်းစီမှာတာဝန်ရှိပါတယ် IS နဲ့သွားရောက်ပူးပေါင်းတဲ့ပြည်ပတိုက်ခိုက်သမားတွေကိုဖန်တားရေးအတွက်ဥပဒေစစ်တွေနိုင်ငံပေါင်း40ကျော်မှာပြဋ္ဌာန်းထားပြီးဖြစ်ပါတယ်နိုင်ငံပေါင်း34နိုင်ငံတို့မှာဆိုရင်အဲဒီကိုသွားရောက်မဲ့သူတွေကိုဖမ်းဆီးတာသူတို့ရဲ့ကွန်ရက်တွေကလပ်စီးတွေကိုဖြိုခွင်းတာတွေလုပ်နိုင်ခဲ့ပါပြီကျွန်ုပ်တို့ဟာအကြမ်းဖက်အဖွဲ့တွေကိုခြေမုံနိုင်တော့မယ်ဆိုတာမလွှဲမသေးပါပဲလို့အထုသံမကြီးမဂတ်ကပြောကြားတော့ပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်အခုတော့အခုကြန့်ရှိနေတဲ့အချိန်အတွင်းမှာတရင်အချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးပါမယ်ခင်ဗျာ
ရုရှားအနာဘိုင်းကငွေကြေးလုပ်ငန်းရှင်တထေးကြီးဂျော့ဂျ်ဆိုရော့စ်တည်ဆောင်ထားတဲ့ Open Society Foundation ပွင့်လင်းလူအဖွဲ့အစည်း Foundation ကိုတနင်္လာနေ့မှာအမည်မဲ့စီးရင်ထည့်သွင်းလိုက်ပါတယ် Open Society Foundation နဲ့ Open Society Institute Assistant Foundation တို့ကိုမလိုလားအပ်တဲ့အဖွဲ့အစည်းဆင်းမှာထည့်သွင်းလိုက်တယ်လို့ရုရှားအစိုးရရှေ့နေချုပ်ယုံကပြောပါတယ်ဒီအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ရုရှားမိဖက်အဖွဲ့တွေကိုကူညီထောက်ပံ့မှုတွေပေးတာကိုတားမြစ်လိုက်ပါတယ်သမရပူတင်လက်မှတ်ရေးထိုးပြီးတော့မေလမှာပြဋ္ဌာန်းလိုက်တဲ့ဥပဒေအရ Soros Foundation တွေဟာရုရှားအခြေခံဥပဒေအဖွဲ့အစည်းတွေဖြစ်တဲ့ကာကွယ်ရေးနဲ့အမျိုးသားလုံခြုံရေးတွေကိုထိခိုက်အောင်ပြုလုပ်နေတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ Soros Foundation ဟာမြန်မာနိုင်ငံဒီမိုကရေစီရေးတော်လည်းနှစ်ပေါင်းအတန်ကြာကလေးကအကူအညီတွေပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ Paris ဥတုရာသီထိပ်သီးညီလာခံကိုတက်ရောက်နေကြတဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့လက်ရှိကြုံတွေ့ခံစားနေရမှုတွေကိုရှောင်ရှားပြီးကမ္ဘာမြေကြီးကိုထိန်းသိမ်းထိုင်သူတွေဖြစ်အောင်လက်ရှိအချိန်အခါကိုအခွင့်ကောင်းယူပြီးတော့တိုးတက်မှုရရှိအောင်လှုပ်ဆောင်ကြဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကရုရှားတိုက်လေယာဉ်ကိုတူရကီကပစ်ချခဲ့မှုနဲ့ပတ်သက်လို့အမေရိကန်သမ္မတဘရက်အိုဘားမားကဝန်ထဲကြောင်းရုရှားသမ္မတပူတင်နဲ့တနင်္လာနေ့တွေ့ဆုံစဉ်မှာပြောကြားခဲ့ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့တင်းမာမှုတွေကိုလျှော့ချဖို့ရုရှားခေါင်းဆောင်ကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းကအတွင်းစီးရီးယားနဲ့တူရကီနယ်စပ်မှာပြစ်ချခံခဲ့ရတဲ့ရုရှားတိုက်လေယာဉ်ဟာတူရကီလေပိုင်နက်ကိုချိုးဖောက်ခဲ့တာဖြစ်တဲ့အကြောင်းတူရကီနိုင်ငံနဲ့ကိုပိုင်သတင်းရင်းမြစ်တွေစီကတက်တည်အထောက်အထားတွေရရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်
။သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်မှုက Mac Engine 9ဖြစ်ပြီးတော့ Engineer ကတော့ James Scott ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American Tan မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.